ကိုဗစ်-19ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်သူတွေတိုးလာနေတဲ့အတွက်မြန်မာလူထုကြားရောဂါအန္တရာယ်ကိုစိုးရိမ်မှုတွေနဲ့အတူကာကွယ်ဖို့ကြိုးစားလာတာတွေရှိနေပေမဲ့နီးမှန်လက်မှန်ဖြစ်အောင်ဆောင်ရွက်ကြဖို့သတိပေးနေတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအင်တာနာထွန်းပါ။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတိုးလာနေတဲ့အပေါ်စိုးရိမ်နေကြတဲ့လူထုအနေနဲ့ကျန်းမာရေးအတွက်လမ်း န်ချက်တွေကိုလည်းကျန်းမာရေးနဲ့အင်္ဂစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။ရောဂါကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းသင်္ကန်းကျွန်းမြို့နယ်ကမတ်တွစ်တာလိုင်းကတော့လမ်းညွန်ချက်တွေအတိုင်းလိုက်နာဖို့ကြိုးစားနေတယ်လို့ပြောပါတယ
်။ငါတို့အပြင်မတွားတာဆိုတော့တလကွဲတော့ရှိရမလို့။ပြင်လို့ကမဆက်လို့အင်းမောင်းနေရ။အဲဆိုလို့နားမှာဘေးရွက်တွေပါတယ်ကိုကူးရွေးရှိနေတော့အပြင်မဆက်ဘဲနေရ။ကောက်ကွဲမျိုးဆိုရင်တော့အစားပုံမှန်စားပြီးတော့ပုခန်းကောင်းနေရတယ်။ဆိုတော့အေးဝအိတ်တယ်။ဆိုတော့အပြင်လုံးဝမတွားဘူး။အိမ်မှာနေနေရ။အင်းရှိရေးဆက်မရှိတော့မတ်တပ်ပြီးတော့ကွာလက်ဆက်လေးမရှိရတော့
ယောဂကူးစက်မှုတွေတိုးလာနေတဲ့ရန်ကုန်တိုင်းမှာတော့အသွားအလာတွေကန့်သတ်ဖို့တပ်ဆိုင်ရာမြို့နယ်တွေရက်ွက်တွေမှာကုရူကိုထကြိုးပမ်းချတာတွေလည်းရှိပါတယ်ဒါပေမဲ့ယောဂကူးစက်မှုတားဆီးဖို့ရည်ရွယ်တဲ့တချို့အစီအစဉ်တွေဟာကျန်းမာရေးအတွက်စိုးရိမ်စရာကောင်းတယ်လို့လည်းစမ်းချောင်းမြို့နယ်ကကုမ္ပဏီဝန်ထမ်းတဦးဖြစ်တဲ့ကိုကျော်ဝဏကပြောပါတယ
်အဲ့တော့ဒီလူတယောက်အနေနဲ့တော့စိုးရိမ်မှုရှိတယ်စိုးရိမ်မှုရှိတယ်ဒါပေမဲ့ဒီစိုးရိမ်မှုရှိတယ်ဆိုရင်လည်းဒီအလုပ်ခွင်ဆိုကြတော့မဖြစ်မနေသွားရတဲ့ဟာမျိုးရှိတယ်လေ။အခုအနေနဲ့ကျတော့အစားအုပ်လေအဲ့လိုရှိရှိကြမှာပဲပေါ့နော်။ဒါပေမဲ့အဲ့လိုသွားလာတဲ့အခါမှာဟိုဥမာလမ်းနေရက်ွက်တွေလမ်းနေပိတ်တယ်ပေါ့ကွာ။ပိတ်တယ်ပေါ့။အခုဆိုလို့ရှိရင်ပြန်ဖွင့်တဲ့လမ်းတွေပြန်ဖွင့်ပြီ။ဒါပေမဲ့ပြန်မဖွင့်သေးတဲ့လမ်းတွေပြန်ဖွင့်နေတယ်။ကိုတို့စားရောင်းဘက်မှာဆိုပြန်မဖွင့်သေးဘူး။ဆိုလို့ရှိရင်ဥမာအကူကအင်းရနေထွက်မယ်ရုံးသွားမယ်။ဆိုလို့ရှိရင်ဟမ်ကိုရေးချက်လက်ဖြစ်ရတယ်လက်မှတ်ထိုးရတယ်ဆိုတော့ခါကျတော့အကိုကြီးဒီလမ်းမှာနေတယ်ဒီနေရာမှာစောင့်ကြည့်နေတယ်လို့ပြောရတယ်အကိုကိုသိနေတယ်ဆရာငိုင်သွားလာနေတယ်ဆရာသိတယ်ကျွန်တော်ကဘသူပါကျွန်တော်အချက်လက်ကဘယ်ဘာဆိုတာဒါတွေကအလောက်ကြီးမလို့လောက်ဘူးထင်တယ်နောက်ခါကျတော့သူတို့စာအုပ်မှာလက်မှတ်ထိုးကန်တယ်အဲ့ဒီဘောပင်ကလူပဲနေရောက်ကန်ရေးပြီးအဲ့ဒီကိုစီမံခန့်ခွဲမှုအလွယ်မှားကြီးအများကြီး
အထွေထွေယောဂအထုကုဆရာဝန်ကြီးဒေါက်တာမောအောင်ကျော်နိုင်ကတော့ပြည်သူတွေအနေနဲ့ယောဂကူးစက်မှုကိုအစိုးရိမ်မလွန်ကြဘဲကျန်းမာရေးနဲ့ပတ်သက်တဲ့လိုက်နာရမယ့်လမ်းညွှန်ချက်တွေကိုစနစ်တကျလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းပါတယ
်။မင်းကြီးရောအရင်ကတည်းကညီညီရရှိတာ။ဒါကိုနောက်စနစ်တကျနဲ့တူကြကြလိုက်နာဖို့ကပုံမြင်ချသွားပြီးရင်းနှီးကြားနေရတာတဲ့စာရင်တော့အခုကကိုယ့်ရဲ့ကိုနာရောက်တာဖြစ်စာခေ။နောက်ဘုဒ္ဓရှင်နဲ့ပြန်လာတဲ့ခါကျတော့ကိုနာရောက်တာဒီဆိုတော့ကိုရဲ့သောဝင်းမြန်မာစီရပစ္စည်းတွေကိုဒီကဲမှာရှိတဲ့လူတွေခန္ဓာကိုယ်ထဲမှာဒီပိုးရှိနိုင်ရဲ့ဆိုတာမျိုးသဘောထားမယ်ကိုခန္ဓာကိုယ်ထဲမှာလည်းရှိနိုင်တယ်လို့သဘောထားပြီးကိုစီရသူများကိုမရောက်အောင်သူများစီရကိုရှိနေအောင်ပို့ပြီးတော့ဒီစိုက်တင်တဲ့အချိန်ရောက်နေပြီနော
်ပြည်တွင်းမှာယောဂပိုးတွေ့ရသူတွေရဲ့80ရာခိုင်နှုန်းလောက်ဟာယောဂလက္ခဏာမပြဘဲပိုးတွေ့ရသူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ဒီကနေ့မနက်အထိကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ချက်တွေအရပြည်တွင်းမှာကိုဗစ်အတည်ပြုလူနာ3000ကျော်ရှိနေပြီးဒီကနေ့မနက်ထပ်မံအတည်ပြုခဲ့တဲ့သေဆုံးသူ2ဦးအပါအဝင်စုစုပေါင်းသေဆုံးသူ26ဦးရှိနေပါတယ်ရှင်။ကျွန်မအင်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။